ဟုတ်ကဲ့ကိုမြာရေးကိုမြာရေးတို့ဒီ88အဖွဲ့ရလေဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဆိုတဲ့အကြောင်းလေးပေါ့နော်။ဘာတွေဆွေးနွေးကြလဲဆိုတာလေထုတ်ပြောလို့ရတဲ့လောက်ပြောပြပါလားခင်ဗျာ
။ကျွန်တော်ဒီနေ့တွေ့တော့ဗျာကိုမင်းကိုနိုင်ကိုကိုကြီးကိုပြုံးချူကိုဂျင်မီကိုထုံးမြအောင်နဲ့ကျွန်တော်ပေါ့နော်။အားဒီဆွေးနွေးတွေ့ပါတယ်။အားဒီဆွေးနွေးနေပြီးတော့မှတွေ့တယ်ပေါ့။ကျွန်တော်ဆွေးနွေးတဲ့အကြောင်းအရာတွေကတော့ဗျာဖွဲ့စည်းပုံပြင်ဆင်နိုင်အခြေအနေနောက်တစ်ခုကမျိုးသားပညာရေးဥပဒေပြောင်းလဲရေးကျွန်တော်တို့ထိမှန်တာတော့အကျန့်ဖက်အနေနဲ့အပေါ်ကျွန်တော်တို့အမြင်လေနောက်တစ်ခါကျွန်တော်တို့ဒီကြုံတွေ့ရမယ့်အခက်အခဲတွေကိုရင်ဆိုင်ကျော်ဖြတ်ဖို့နဲ့ရှင်းလင်းရှင်းနဲ့ energy နဲ့ညီညီကကဆက်ဆံပြီးတော့မှရရှိချောက်သွားဖို့ကိစ္စရတယ်လို့ကျွန်တော်ဆွေးနွေးကြည့်ပါမယ်ဗ
ျဟုတ်ကဲ့အခုကိုမြာရေးပြောသွားတဲ့အကြောင်းအရာတွေရပါတော့ဒီပထမဆုံးအချက်ဖြစ်တဲ့ဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စပေါ့နော်ကိုမြာရေးတို့ဒီလက်မှတ်၅သန်းနေပါလေလွှတ်တော်ကိုပေးထားတယ်နောက်တစ်ခါလွှတ်တော်ကလည်းဒီမေလမှာဟဲ့လားလူလူဆန္ဒခံရေးဝယ်ပြီးပါလေကျင်းပအောင်မယ်ဆိုတဲ့အခြေအနေဆိုတော့ဒီအခြေခံဥပဒေပြင်ဆင်ရေးလာလာဘလို့ရှိမလဲလွယ်နိုင်မှမလားခင်ဗျာ
အဲကျွန်တော်တို့နည်းနည်းတော့အခက်အခဲရှိလိမ့်မယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပေါ့နော်နည်းနည်းမို့ဘူးလားတော်တော်ခက်ခဲကြော်ဖြတ်ရမယ်အခြေအနေတရားလို့ထင်ပါတယ်လက်ရှိအနေထားရတယ်ဒါလွတ်တော်ရေးကိစ္စဖြစ်သွားတဲ့အခါကျတော့လွတ်တော်မှာလည်းအားလုံးပြည်အတိုင်းပဲလေအမျိုးသားဒီမိုကရေစီဖွဲ့ချုပ်နေနေရတော့အမတ်နေရနည်းနည်းလေးပဲရှိတာလေအဲ့တော့အဲ့ဒီအခြေအနေမျိုးမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရင်ဆိုင်ကြိုတွေ့နေရတဲ့အခက်အခဲတွေကိုလည်းကျွန်တော်နားလဲပါတယ်ဒါကတော့ဖွဲ့စည်းပုံပြင်ဆင်ရေးအခြေအနေပေါ့လား
ဆိုတော့ဒီနောက်ထပ်အချက်တွေဖြစ်တဲ့ပေါ့နော်ဒီចောင်းသားတပိတ်နဲ့နောက်တစ်ခါဒီရွေးကောက်ဝယ်မတိုင်ခင်ပြင်ဆင်ရေးဆိုတဲ့အခြေအနေတွေပေါ့နော်အဲ့ဒီကိစ္စတွေရောဘယ်လိုလဲခင်ဗျာ
ចောင်းသားတွေကိုအကျန့်ဖက်ကြည့်ရှင်းတဲ့ပုံမှာတော့ကျွန်တော်တို့နှစ်ဖက်လုံးကလည်းသဘောမချဘူးလက်မခံဘူးဆိုတဲ့အကျိုးအကြောင်းကိုကျွန်တော်တို့ဆွေးနွေးဖြစ်တယ်အဲ့ဒီလိုပဲじゃ2015ရွေးကောက်ပွဲကိုကျော်ဖြတ်ဖို့ဆိုတဲ့အခါမှာကျွန်တော်တို့မှအရေးကြီးတဲ့အချိုးအကွေတွေရှိနေတယ်ဒီအရေးကြီးတဲ့အချိုးအကွေတွေမှာကျွန်တော်တို့ရဲ့ energy နဲ့ညီညီကကဆက်ဆက်ပြီးတော့မှအစဉ်အမြဲဆက်ဆက်သွားပြီးတော့မှကြုံလာတဲ့အခက်အခဲတွေကိုဖြစ်နေတဲ့ကူတွေကြီးရထန်သွားကြဖို့ဆိုတဲ့အခြေအနေပုံမှာကျွန်တော်ဆွေးနွေးဖြစ်တယ်ဗ
ျဟုတ်ကဲ့ကိုမြာကြီးအဲ့တော့ဒီចောင်းသားတပိတ်အကျန်းဖက်ဖြိုခွဲခံရမှုအပေါ်မှာပေါ့နော်ဒီဝေဘန်နဲ့ဆိုတဲ့ကြီးညာချက်လောက်နဲ့တင်ပြီးမလားဒါမှမဟုတ်လေဒီထက်ပိုပြီးတော့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေပေါ့နော်88အဖွဲ့အနေနဲ့လှုပ်ဖို့အခြေအနေရှိလားဘယ်လိုပြောပြနိုင်မလဲခင်ဗ
ျကျွန်တော်အနေနဲ့ဒါကြောင့်ကျွန်တော်တီးကြစီကျွန်တော်လုပ်ကန်ဆောင်ရွက်နေတာရှိနေပါပြီအကျန်းဖက်ဖြစ်ချင်းတော့မတက်ဘူးဆိုရတဲ့တော့ပြောရုံညာနေတော့ဘယ်လုံလောက်မလဲဗျာအဲ့တော့အဖွဲ့ကြီးဒီလေကြီးနိုင်ကြထုတ်တာအဓိကတော့နောက်တော့ follow up ပါမယ်ဆိုတဲ့ဟာအရေးကြီးတာဟုတ်အလုပ်ကလေအဲ့တော့ကျွန်တော်တို့ကဆိုင်ရကိုကျွန်တော်တို့ကတော့ပြောပြီးပြောပြီးဆိုတဲ့ဟာမှာကျွန်တော်တို့အနေနဲ့ကကြီးနိုင်ကြထုတ်တာတိုင်းပဲအော်ကျွန်တော်တို့ကဒီအစိုးရနဲ့ပတ်သက်တဲ့အတိုင်းအဝန်တွေကိုကြောင်းသားမှမဟုတ်ဘူးဗျခရီးချင်းကလူတွေအားလုံးပြန်လုပ်ပေးဖို့ဆိုတဲ့အကိစ္စကိုလည်းကျွန်တော်တို့ကြော်နေပါပြီဖြစ်ပါတယ်ဒါတပိုင်းမို့နောက်တစ်ခုကခုနပြောသူဒီရုပ်မှုတူပိုင်းဆိုင်ရာတွေကိုဒီရဲတွေအနေနဲ့ဖြည့်စီဥတွေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အနေနဲ့ကလည်းပြောပါပြီအဲ့ဒါလေးကဒါတရားလည်းလို့ဖြစ်ရှိမှုဖြစ်နေတယ်ဖြစ်ချင်းပြောမယ်ဆိုလို့ရှိရင်ဒါနိုင်ငံတကာမှာရဲတပ်ဖွဲ့ကနေပြီးတော့မှကားတွေရိုက်ချိုးဖြတ်ကြည့်ရဆိုတော့တခါမတွေ့ဘူးလေအဲ့ဒါထူးခြားတဲ့ဖြစ်ရည်ဖြစ်နေတော့ဒါတွေကကြတော့ဗျာရဲလုံလုံလုံကြီးဥပဒေနဲ့ညီညီညီဆိုတော့ကမ္ဘာဆိုင်ရာသူတို့အနေနဲ့ပြန်ပြီးတော့မှအပြန်ပြန်လှန်လှန်စုံလမ်းဆစ်ဆီဝေဖန်တက်တယ်လို့ကျွန်တော်တို့လည်းအဲ့ဒီအကြောင်းတွေလည်းပြောနေပါပြီတခုရှိရပါဗျာအဲ့ဒါလေးကိုကျွန်တော်တို့ကပြင်ညာချက်ပေါ်မှာထည့်ရေးသားခြင်းဟောပြခြင်းတာမရှိတာလေအဲ့တော့ကျွန်တော်ကန့်ွက်တဲ့ဆိုယုံညလောက်နဲ့တော့ရှိတဲ့ချက်ကတော့ပြီးသွားမှာမဟုတ်ဘူးလေပြောတင်ပြောထိုင်လို့နှလုံးထက်တဲ့အလုပ်တွေအကုန်လုံးကိုဆက်လုပ်နေပါပြီ
ဒါကကိုမြာကြီးတို့ဒီ88အဖွဲ့ဆောင်ရွက်မဲ့ကိစ္စပေါ့နော်အဲ့တော့ဒီဒေါန်ဆန်းစုကြည်ရောဗျာဒီចောင်းသားတွေအကြံဖက်ဖြုတ်ခွဲခံရတဲ့ပေါ့သူဘာတွေကိုညီပေးနိုင်မယ်ဆိုတာမျိုးပြောသေးလဲခင်ဗျာ
ဟုတ်ဒီညမှာအန်တီဒေါန်ဆန်းစုကြည်ပလက်စပလက်ပတ်သက်လို့ရှိရင်အန်တီကအငြင်းတိုင်းဆိုရမယ်ဆုတ်ကင်တဲ့ delay ရှိရဆိုတော့အားလုံးပြည်ရလို့ဖြစ်ပါတယ်အဲ့တော့ဆိုတော့ကျွန်တော်အန်ဒီယာပြဿနာရဲ့အားလုံးချင်းကတ်တဲ့ခါမှာဒီမိုကရက်တစ်ပရင်စပယ်နဲ့ချင်းကတ်တဲ့ကဘာပါရှိပါတယ်အဲ့တော့ NLD အနေနဲ့လည်းဆောင်းဝတ်တဆောင်းထက်တဲ့လုပ်ငန်းတွေကိုဆောင်ရွက်နေပြီလို့ကျွန်တော်သိထားပါတယ်သို့တော်လည်းပဲကျွန်တော်ဟာအမျိုးသားဒီမိုကရေစီဖွဲ့စည်းပါတီဝင်တယောက်မဟုတ်တဲ့အတွက်ကြောင့်အဲ့ဒီလုပ်ငန်းကြီးအပြီးစိတ်ကိုကျွန်တော်အနေနဲ့သိလည်းမသိဘူးလို့ကျွန်တော်ပြောလိုက်ဝင်လည်းမရှိပါဘူ
းနောက်တစ်ခုကဒီရွေးကောက်ပွဲအကြိုကာလတွေမှာ88အဖွဲ့အနေနဲ့ NLD နဲ့အမြဲမပြတ်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အခါကြတော့လေဒီ88အဖွဲ့ရောရွေးကောက်ပွဲဝင်မဲ့အလားအလာတွေပါတယ်ဖြစ်နေပြီလားခင်ဗျာ
ကျတဲ့ချင်းတော့ဆန်ကမှာဘာလို့လဲဆိုတော့မျိုးကုန်တော်တော်များများမေးပါတယ်။ကျတဲ့ချင်းရဲ့ပင်ကိုယ်တဘာဝကဒီမိုကရက်တစ်အခြေခံပေါ်မှာတိကျမြင်တာကိုယ်စီကိုယ်တည်ရှိကြတယ်။ဒါကျွန်တော်တို့ရှိတဲ့ချင်းရဲ့ပင်ကိုယ်တဘာဝအနေထားလေ။အဲ့တော့ရွေးကောက်ပွဲကိုလည်းဖြတ်သန်းမြင်တဲ့လူတွေရှိတယ်လို့ရွေးကောက်ပွဲမှဝင်မဲနဲ့သူတော်ပြည်မနိုင်ငံရေးမှာပဲစဉ်းစားမပြတ်လုပ်ချင်တဲ့ဆွဲလူတွေရှိတယ်။အဲ့ဒီလိုပဲအတိုင်းအတာတရားထိလုပ်ပြီးလို့ရှိတော့ငါတို့အတိုင်းအတာတရားမတောင်းအောင်ကြည်ပြီးငါတို့နေနိုင်ငံတော်ကိုအားယူချင်တဲ့ဆွဲလူတွေလည်းရှိပါပဲ။ဒီပေါ်မှာမူတည်ပြီးတော့မှ2005ရွေးကောက်ပွဲကိုဝင်မှုဖြစ်တဲ့ချက်တစ်ခုလုံးကတော့ဖြစ်မှာမဟုတ်ဘူးဒါသိကြတယ်။သို့တော်လည်းပဲ88တဲ့ဘဘူဘဝရေကောက်ပွဲတွေဝင်သွားမယ်ဘဘူဘဝတွေထွက်တော့ပြပမှကြာငင်းတယ်ဆိုတဲ့ဟာကတော့အဲ့အချိန်နီးလာတာနဲ့အပြည့်တစ်ခုတော့ထွက်လာနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါအခုလို့ပြောပြတာကျေးဇူးတင်ပါတယ်ကိုမြာရေး
ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ